This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter 17.79 megahertz at 8:30 a.m. and 25 meter 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အထံလွှတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ6မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အထံလွှတ်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းအပေါင်းအဘေးစစ်အာဏာရှင်ဘေးရောမှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်စက်တင်ဘာလ1ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရင်တဲ့ကောင်းတို့ချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်စက်တင်ဘာလ1ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီရင်တဲ့များကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရင်တဲ့အနေဖြင့်ကမ်ဘလူးမှာစစ်တပ်ကစစ်ဘေးရှောင်လင်မယား2ဦးကိုရရက်ဆက်ဆက်တပ်ဖြတ်ပြီးအိမ်တွေကိုမိရှို့ဖျက်ဆီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းကမ်ဘလူးမြို့နယ်မှာအကြမ်းဖက်စစ်သားတွေကစစ်ဘေးရှောင်လင်မယား2ဦးကိုရရက်ဆက်ဆက်တပ်ဖြတ်ခဲ့ပြီးအိမ်တွေကိုမိရှို့ဖျက်ဆီးခဲ့တယ်လို့ကျွန်းလာကမ်ဘလူးတက်ကြွလှုပ်ရှားသူများအဖွဲ့ကဒီနေ့စက်တင်ဘာလ1ရက်မှာထုတ်ပြန်လာပါတယ်။ကမ်ဘလူးမြို့နယ်ချက်တင်းအထိုင်စခန်းကစစ်သားနဲ့ပြူစောထီးတွေမနေ့ဩဂုတ်လ31ရက်မနက်8နာရီခွဲမှာပုံနာကြီးရွာဘက်စစ်ကြောင်းထိုးထွက်ခဲ့ရမှာဦးကင်းကြည်ရွာနဲ့နှောကုန်းရွာကို drone နဲ့ဘုံသီးလေးလုံးချတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အင်အားတရာခန့်ပါတဲ့အဲ့ဒီစစ်ကြောင်းဟာပုံနာကြီးရွာကနေစစ်ဘေးရှောင်လာတဲ့အသက်45နှစ်အရွယ်ဦးစော်မျိုးလှိုင်နဲ့အသက်44နှစ်အရွယ်ဒေါ်မမသင်းတို့လင်မယား2ဦးကိုပြစ်ခတ်တပ်ဖြတ်ခဲ့ပြီးစစ်ရှောင်တဲလေးလုံးကိုမီးရှို့ဖျက်ဆီးခဲ့တယ်လို့အသိပေးပါတယ်။အပြစ်မဲ့ပြည်သူ2ဦးကိုတပ်ဖြတ်ခဲ့တဲ့စစ်တပ်စစ်ကြောင်းပုံနာကြီးကျေးရွာအရှိတ်ရောက်ချိန်မနက်10နာရီခန့်မှာကမ်ဘလူးခရိုင်တပ်ရင်းနှစ်ကရဲဘော်တွေနဲ့ဒေသကာကွယ်ရေးအဖွဲ့တွေစောင့်ကြိုတိုက်ခိုက်ခဲ့တာကြောင့်အကြမ်းဖက်စစ်သား9ဦးထပ်မံပြင်းထန်ဒဏ်ရာရသွားတယ်လို့သိရပါဗျ။ဒဏ်ရာရသူတွေက5ဦးကိုနွားလဲဖြင့်တည်ဆောင်ပြီးကျန်2ဦးကိုထမ်းစင်တွေနဲ့တည်ဆောင်သွားတယ်လို့လည်းပြောပါဗျ။စစ်တပ်စစ်ကြောင်းနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတနားရီခန့်တိုက်ပွဲဖြစ်ခဲ့ပြီးစစ်တပ်ကအထိနာသွားတဲ့အတွက်ရှေ့ဆက်မတိုးတော့ဘဲမနက်7နာရီခွဲခန့်မှာချက်တင်းအထိုင်စခန်းကိုပြန်ဆုတ်သွားတယ်လို့ကျွန်းလာကမ်ဘလူးတက်ကြွလှုပ်ရှားသူများအဖွဲ့ကထုတ်ပြန်ထားပါဗျခင်ဗျာ။ဒုတိယသတင်းအနေဖြင့်28ကြိမ်မြောက်နာဂိုယာတင်းညံပွဲတော်ကရတဲ့ထောက်ပံ့ငွေပေးအပ်ပွဲနဲ့မြန်မာကာလနိုင်ငံရေးအခြေအနေများအမြင့်ဖလှယ်ဆွေးနွေးပွဲကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးမကဒတ်တာကို28ကြိမ်မြောက်နာဂိုယာတင်းညံပွဲတော်ကနေရရှိလာတဲ့ထောက်ပံ့ငွေပေးအပ်ပွဲနဲ့မြန်မာကာလနိုင်ငံရေးအခြေအနေများအမြင့်ဖလှယ်ဆွေးနွေးပွဲအခမ်းအနားကိုမနေ့ဩဂုတ်လ31ရက်နေ့ကအွန်လိုင်းကနေကျင်းပခဲ့တယ်လို့ ABSDF ကထုတ်ပြန်ထားပါတယ်။ဒီအခမ်းအနားမှာနာယကဆရာတော်အရှင်ထာဝရမကတာတာဥက္ကဋ္ဌရဲဘော်တန်ကဲဒုဥက္ကဋ္ဌရဲဘော်လဆိုင်အထွေထွေအတွင်းရေးမှူးရဲဘော်စန်နီနဲ့နာဂိုယာတင်းညံဖြစ်မြောက်ရေးကော်မတီဝင်ကိုအောင်အေးဝင်းတို့ကအဖွဲ့မှစကားပြောကြားခဲ့တယ်လို့သိရပါတယ်။ဒါအပြင်နာဂိုယာတင်းညံဖြစ်မြောက်ရေးကော်မတီဝင်များမကတာတာဗဟုအလုံးမှုဆောင်အဖွဲ့ဝင်များဗဟုကော်မတီဝင်များစစ်ကြောင်းမှုတွေနဲ့ဌာနဆိုင်ရာတာဝန်ရှိသူတွေတက်ရောက်ခဲ့ကြတယ်လို့လည်းအသိပေးပါတယ်။အခမ်းအနားမှာမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးမကဒတ်တာရဲ့နိုင်ငံရေးလုပ်ငန်းစဉ်တွေ၊စီရေးလုပ်ငန်းစဉ်တွေနဲ့လက်ရှိစီရေးအခြေအနေတွေကိုရင်းနှီးပွင့်လင်းစွာနဲ့အမြင့်ချင်းဖလှယ်ဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ရှေ့လုပ်ငန်းစဉ်တွေအကောင့်ထဲပေါ်ဆောင်ရွက်နိုင်ဖို့ကူညီပံ့ပိုးပေးတဲ့နာဂိုယာတင်းညံဖြစ်မြောက်ရေးကော်မတီဝင်တွေနဲ့တော်လန်ညီကိုမောင်နှမများကိုចောင်းသားတက်ဦးနဲ့ចောင်းသားတက်မတော်ကကျေးဇူးတင်တဲ့အကြောင်းလဲအသိပေးထားပါတယ်ခင်ဗျာဆက်လက်ပြီးအခုနှစ်မှာစစ်တပ်ဘက်က229ဦးထပ်မံနေတည်ဆုံပြီး 58ဦးထပ်မင်းဒဏ်ရာရသွားအောင်တိုက်ခိုက်နိုင်ခဲ့တယ်လို့ MSRF ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။အခုနှစ်8လအတွင်းအကြမ်းဖက်စစ်သား229ဦးထပ်မင်းတေဆုံးပြီး58ဦးထပ်မင်းဒဏ်ရာရသွားအောင်တိုက်ခိုက်နိုင်ခဲ့တယ်လို့မွန်ပြည်တော်လှန်ရေးတပ် MSRF ကထုတ်ပြန်လာပါတယ်။မွန်ပြည်တော်လှန်ရေးတပ် MSRF စစ်စင်ရေး3နှစ်ပြည့်အစည်းအဝေးခန်းစာကနေအခုလိုအတည်ပြုထုတ်ပြန်လာတာဖြစ်ပါတယ်။ဒီနေ့စက်တင်ဘာလ1ရက်နေ့ဟာမွန်ပြည်တော်လှန်ရေးတပ် MSRF စစ်ရေးပေါ်ဆောင်မှု3နှစ်ပြည့်မြောက်တဲ့နေ့လို့သိရပါတယ်။အခုနှစ်ဇန်နဝါရီလကနေဩဂုတ်လအထိလုပ်ခဲ့တဲ့စစ်စင်ရေးတွေမှာစစ်သား229ဦးထပ်မင်းတေဆုံးပြီး58ဦးထပ်မင်းထိခိုက်ဒဏ်ရာရခဲ့တာကိုစုဆောင်းထားတဲ့အချက်လက်တွေကနေအတည်ပြုနိုင်ခဲ့တာလို့ MSRF ကပြောပါတယ်။မွန်ပြည်တော်လှန်ရေးတပ်အနေနဲ့3နှစ်တာကာလအတွင်းမွန်ပြည်နယ်တွေကမုတုံ၊တန်ဖြူစရက်နဲ့ရေးမြို့နယ်တောင်ပိုင်းနဲ့မြောက်ပိုင်းတနင်္သာရီတိုင်းတွေကရေပြူမြို့နယ်၊ကလိန်အောင်မြို့နယ်ခွဲနဲ့တရချောင်းမြို့နယ်တို့အထိဖြန့်ကျက်ပြီးတော်လှန်ပူးပေါင်းမဟာမိတ်တပ်တွေနဲ့အတူစစ်စင်ရေးတွေအရှိန်မြှင့်ပေါ်ဆောင်နေတယ်လို့သိရပါတယ်။အခုလိုစစ်ရေးအရှိန်မြှင့်တင်လာနိုင်တာနဲ့အတူ2024ခုနှစ်မတ်လကနေအခုနှစ်ဩဂုတ်လအထိအမတ်ရှိပြည်ထောင်စုလမ်းမကြီးရဲ့တန်ဖြူစရက်ရေးတဝဲလမ်းပိုင်းကိုထိမ့်ချုပ်ဆိုးမိုးလာနိုင်တယ်လို့လည်း MSRF ကပြောပါတယ် MSRF အနေနဲ့2023ခုနှစ်ဒီဇင်ဘာလ15ရက်နေ့မှာမွန်ပြည်ဖက်ဒရယ်ကောင်စီ MSFC ရဲ့နိုင်ငံရေးဦးဆောင်မှုကိုခံယူပြီးကောင်စီရဲ့ကာကွယ်ရေးဌာနအောက်မှာမွန်ပြည်အတွင်းစစ်ဒေသတွေဖြန့်ကျက်ကာစစ်ရေးလှုပ်ရှားမှုတွေပုံမလုံနိုင်ခဲ့တယ်လို့လည်းဆိုပါတယ်ဒါအပြင်ပြည်သူ့ကာကွယ်ရေးတပ်မတော်အမှတ်1စစ်စင်ရေးနယ်မြေမြို့ပြဟာ33နဲ့မွန်ပြည်တော်လှန်ရေးတပ်တို့ဟာတော်လှန်ရေးပူးပေါင်းမဟာမိတ်အဖြစ်2023ခုနှစ်ဇူလိုင်လ14ရက်မှာပူးပေါင်းတိုက်ပွဲဝင်ခဲ့ကြရာကနေအခုနှစ်ဩဂုတ်လ28ရက်မှာညီနောင်တပ်ဖွဲ့အဖြစ်ဖွဲ့စည်းနိုင်ခဲ့တယ်လို့လည်းအစည်းအဝေးခန်းစာကအတည်ပြုထားပါတယ်။မွန်ပြည်တော်လှန်ရေးတပ်နဲ့မြို့ပြဟာ33တို့ပါတဲ့ညီနောင်တပ်ဖွဲ့အနေနဲ့စစ်အာဏာရှင်အပါအဝင်ဘယ်အာဏာရှင်စနစ်ကိုမဆိုအဆုံးတိုင်တိုက်ခိုက်ချေမှုန်းသွားမှာဖြစ်ပြီးစစ်မှန်တဲ့ဖယ်ရယ်ပြည်တော်စုဖွဲ့စည်းနိုင်တဲ့အထိအတူတကွတိုက်ပွဲဝင်သွားမယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာဆက်လက်ပြီးပခုတ်ကူတရားတက်မှထွက်လာသောစစ်ကောင်မရှင်စစ်ကြောင်းအားတိုက်ခိုက်ရင်တော်လိုင်းရဲဘော်တဦးကြာဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်ပခုတ်ကူတရားတက်မှထွက်လာသောစစ်ကောင်မရှင်စစ်ကြောင်းအားတိုက်ခိုက်ရင်တော်လိုင်းရဲဘော်တဦးကြာဆုံးခဲ့ပါတယ်ပခုတ်ကူတရားတက်မှထွက်လာတဲ့ခွေးစစ်ကြောင်းအား3လကျော်တိုက်ခိုက်ရင်ဩဂုတ်လ25ရက်ညနေ 3:30 တွင်ရဲဘော် Flash သည်တိုင်းပြည်နှင့်ပြည်သူလူထုအတွက်အသက်ပေးလူသွားခဲ့တယ်လို့အမှတ်14တပ်ရင်းပခုတ်ကူခရိုင်ကအတည်ပြုထားပါတယ်။အကြံဖက်စစ်ကောင်မရှင်တပ်များဟာအတူရောင်ရွေးကောက်ပွဲအတွက်နယ်မြေစိုးမိုးမှုများပြန်လည်ရရှိရင်းနယ်မြေများကိုစစ်ကြောင်းများထိုးလျက်ရှိပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်စစ်အုပ်စုနှင့်လက်ပါစီများကြောင့်တေဆုံးခဲ့ရသည့်ပြည်သူအရေအတွက်9000ကျော်ရှိခဲ့ပြီးဖမ်းဆီးပြီးနောက်အသက်ခံရသူ2000ကျော်ပါဝင်တဲ့သတင်းကိုတင်ပြပေးပါမယ်။စေအုပ်စုနှင့်လက်ပါစီများကြောင့်တည်ဆုံးခဲ့ရသည့်ပြည်သူအရေအတွက် 9000 ကျော်ရှိခဲ့ပြီးဖမ်းဆီးပြီးနောက်အသက်ခံရသူ 2000 ကျော်ပါဝင်တယ်လို့ AAPP ကယနေ့ထုတ်ပြန်ပါတယ်။အကြံဖတ်စေအုပ်စုအာနာသိန်းချိန်မှ2025ခုနှစ်ဩဂုတ်လ31ရက်နေ့အထိနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမှကောက်ယူမှတ်တမ်းတင်ထားသည့်အဖမ်းဆီးနှင့်တည်ဆုံးအချက်လက်များဖော်ပြချက်အရတည်ဆုံးသူ 9159 ဦးရှိခဲ့ပြီးဖန်စီပီနောက်အသက်ခံရသူ2182ဦးရှိခဲ့တယ်လို့သိရပါဗျ။ဒါအပြင်အတီးပြုတ်ရန်လိုအပ်နေစေအရေးအတွက် 3900 ဝန်းကျင်ကိုလည်းတီးခြားပြုစုထားတယ်လို့ဆိုပါဗျ။လက်ရှိအချိန်ထိစေအုပ်စု၏ထိမ့်သိမ်းခံနေရစေနိုင်ငံရေးအကျဉ်းသားအရေးအတွက် 22356 ဦးရှိတယ်လို့သိရပါဗျခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နှင့်တာကီတို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။Video NUG မှဆက်လက်တင်လွှင့်ပေးနေပါတယ်။စီရီသတင်းကောင်းထုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမောင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2025ခုနှစ်စက်တင်ဘာလ1ရက်နေ့ Radio NUG ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမောင်ပါ။ကျွန်မအဦးဆုံးတင်ပြပေးမယ့်သတင်းကတော့ထိုင်းနိုင်ငံမှာနေထိုင်နေကြတဲ့မြန်မာဒုက္ခသည်တွေကိုတရားဝင်အလုံးလောက်ခွင့်ပေးတဲ့ထိုင်းအစိုးရရဲ့အဆုံးဖြတ်ချက်ကို KNBB ကြိုဆိုရဲဆိုတဲ့သတင်းဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်မှာခိုးလုံနေထိုင်နေကြတဲ့မြန်မာစစ်ပေးရှောင်ဒုက္ခသည်တွေကိုထိုင်းအစိုးရကတရားဝင်အလုံးလောက်ခွင့်ပြုလိုက်တဲ့အဆုံးဖြတ်ချက်ကိုဝမ်းမြောက်ဝမ်းသာကြိုဆိုတဲ့အကြောင်းဂင်းနီမျိုးသားတိုးတက်ရေးပါတီ KNBB ကထုတ်ပြန်ထားပါတယ်။ထိုင်းအစိုးရကထိုင်းမြန်မာနယ်စပ်တလျှောက်မှာရှိတဲ့ယာယီခိုးလုံရေးစခန်းတွေမှာနေရှည်လာများခိုးလုံနေထိုင်နေကြတဲ့ဒုက္ခသည်တွေကို ထိုင်းနိုင်ငံမှာအလုပ်လုပ်ခွင့်ပေးမယ်လို့ဩဂုတ်လ25ရက်မှာအတည်ပြုခဲ့တာနဲ့ပတ်သက်လို့ခုလိုထုတ်ပြန်လာတာဖြစ်ပါတယ်1988 1995 နဲ့1996ခုနှစ်တို့မှာဖြစ်ပေါ်ခဲ့တဲ့လူမှုအုံကြွမှုတွေနဲ့စစ်တပ်ကအပြစ်အခက်ရဲစဲရေးစာချုပ်တွေကိုချိုးဖောက်ခဲ့တာတွေကြောင့်တိုက်ပွဲတွေဖြစ်ခဲ့ရပြီးစစ်အစိုးရရဲ့အာဓမ္မနေရာရွှေ့ပြောင်းမှုကြောင့်ကင်းနီပြည်သူတွေထိုင်းနိုင်ငံဘက်ထွက်ပြေးတန်းရှောင်ခဲ့ရတဲ့အကြောင်းကိုသမိုင်းနဲ့တကွအသိပေးထားပါတယ် UNHCR နဲ့ထိုင်းအာဏာပိုင်တွေကရွှေ့ပြောင်းဒုက္ခသည်တွေတတိယနိုင်ငံကူးပြောင်းနိုင်ရေး2011ခုနှစ်ကစပြီးလုံဆောင်ခဲ့တာကြောင့်ကင်းနီပြည်သူတွေအများပြားသွားရောက်ခိုးလုံနေထိုင်ခဲ့တာတွေရှိခဲ့တယ်လို့ KMPP ထုတ်ပြန်ချက်အရသိရပါဗျ။2012ခုနှစ်မှာ UNHCR ကမိမိတို့ဆန္ဒအလျောက်နေရပြန်ရေးအစီအစဉ်ပြုလုပ်ခဲ့ပေမဲ့မြန်မာအစိုးရကပူးပေါင်းပါဝင်မှုမရှိခဲ့ဘူးလို့လည်းဖော်ပြထားပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်ကင်းနီဒုက္ခသည်စခန်းတစ်ခုမှာနေထိုင်ကြတဲ့လူဦးရေ 12,800 ပါဝင်ဒုက္ခသည် 8,100 ခန့်ဟာလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုနှိပ်ကာလရှည်မိခိုးခဲ့ကြရတယ်လို့ဆိုပါတယ်။စစ်တပ်ကအာဏာသိမ်းလိုက်တဲ့2021ခုနှစ်နောက်ပိုင်းမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်စစ်ဘေးရှောင်ဒုက္ခသည်ဥယျာဉ်ဟာ 3.53 သန်းအထိရှိလာခဲ့တယ်လို့ UNHCR ကထုတ်ပြန်ထားပါတယ်။ဂျီနီပီမှာဆိုရင်စစ်ဘေးရှောင်ဥယျာဉ်တသိန်းခွဲနီးပါးရှိနေပြီးတောတောင်တွေနဲ့ဆက်နဲ့ဤဆက်ရမြို့ရွာတွေမှာခိုးလုံနေထိုင်ကြရတဲ့အတွက်လူသားချင်းဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ KNPP ကပြောပါတယ်။2025ခုနှစ်စံပိုင်းမှာကမ္ဘာလူသားချင်းစာနာထောက်ထားမှုရမငွေတွေဖျက်ဆီးခဲ့တာကြောင့်မြန်မာနိုင်ငံသားတွေပါဝင်ကမ္ဘာတဝန်းကတန်းနဲ့ချီတဲ့အာဓမ္မရွှေပြောင်းခံရသူတွေဟာအသက်ငယ်ကူညီတွေဆုံးရှုံးခဲ့ရတယ်လို့လည်း KMPP ကထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီလိုချိန်မှာထိုင်းအစိုးရရဲ့ဆုံးဖြတ်ချက်ဟာဂျင်းဒီလူတို့အတွက်လွန်စွာရေးပါတဲ့အတွက်ထိုင်းပြည်မိသားစုထိုင်းအစိုးရနဲ့ထိုင်းပြည်သူတွေကိုကျေးဇူးတင်တဲ့အကြောင်း KMPP ကအတိအသေးထုတ်ပြန်ထားပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့မန္တလေးဒေသပြည်သူတော်လှန်ရေးအစုများပေါင်းစပ်ညီနိုင်မှုစင်ကြံပထမကြိမ်အစည်းအဝေးစတမလ၂ရက်ကျင်းပမယ်ဆိုတဲ့သတင်းဖြစ်ပါတယ်။မန္တလေးဒေသကြာကာလနိုင်ငံအစီအမံမူကြံကိုပနမအဆင့်အတည်ပြုမဲ့မန္တလေးဒေသပြည်သူ့တော်လှန်ရေးအားစုများပေါင်းစပ်ညီနိုင်မှုစင်ကြံပထမအကြိမ်အစည်းအဝေးကိုလာမယ့်2025ခုနှစ်စတမလ၂ရက်နေ့မှာကျင်းပသွားမယ်လို့သိရပါတယ်။ပေါင်းစပ်ညီနိုင်မှုစင်ကြံဖွံ့ဖြိုးအခမ်းအနားကိုသတင်းမီဒီယာများကတစ်ဆင့်တိုက်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။မန္တလေးဒေသကြာကာလနိုင်ငံအစီအမံမူကြံကိုမန္တလေးဒေသကြာကာလနိုင်ငံအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညီနိုင်ရေးနဲ့မူကျန်းရေးဆွဲလုပ်ငန်းကော်မတီကရေးဆွဲခဲ့ခြင်းဖြစ်ပြီးဆိုပါမူကျန်းကိုမန္တလေးဒေသပြည်သူ့တော်လှန်ရေးအစုများပေါင်းစပ်ညီနိုင်မှုစင်ကြံကပနမအဆင့်အတည်ပြုရမည်ဖြစ်ပြီး၎င်းပနမအဆင့်အတည်ပြုထားတဲ့ဂျာကာလနိုင်ငံရေးအစီအမံကိုမန္တလေးဒေသလွှတ်တော်ကလွှတ်တော်လုံထုံးလုံးနည်းနဲ့အညီအတည်ပြုပြဋ္ဌာန်းထုတ်ပြန်မှာဖြစ်ပါတယ်။မန္တလေးဒေသတွင်ရှိမန္တလေးတိုင်းလွှတ်တော်ကိုစားပြုကော်မတီ CRMH ပါဝင်2020ပြည့်နှစ်ထွေထွေရွေးကောက်ပွဲတွင်မန္တလေးဒေသကိုစားပြုရွေးကောက်ခံကိုယ်စားလှယ်များနဲ့မန္တလေးဒေသတော်လှန်ရေးအစုများသည်ဇာကာလနိုင်ငံအစီအမံတရက်ဖော်ထုတ်နိုင်ရေးအတွက်ပြည်သူပြည်ထိုင်သည့်လုပ်ငန်းစဉ်ဆိုင်ရာအမြင်သဘောထားများကို2023ခုနှစ်ဩဂုတ်လမှစတင်ပြီးဆွေးနွေးဖလှယ်ခဲ့ကြပါတယ်ရှင်။ဆက်လက်ပြီးစီလုံးစစ်ချီမွန်တနင်္လာရီဘတ်ဆယ်ရင်ကမ်ပိန်ပါဝင်မှုရာဂိုင်းလုံးနေပါနေ၍လူမှုပါဝင်ရန်ဖိတ်ခေါ်တဲ့သတင်းကိုတင်ပြပေးပါဦးမယ်။စီလုံးစစ်ချီမွန်တနင်္လာရီဘတ်ဆယ်ရင်ကမ်ပိန်ပါဝင်မှုရာဂိုင်းလုံးနေပါနေတာကြောင့်လူမှုပါဝင်မှုဖိတ်ခေါ်လိုက်ပါတယ်။စီလုံးစစ်ချေမှုတနင်္လာရီဘတ်ဆယ်ရင်ကမ်ပိန်ပြုလုပ်တာ30တရက်မြောက်နေ့ရှိပြီဖြစ်သည်။ယနေ့အထိကမ်ပိန်တာဂက်ဤ27ရာဂိုင်းနှုန်းကရရှိထားပါတယ်။ကမ်ပိန်တာဂက်ပြည့်မီဖို့89ရာဂိုင်းနှုန်းတော့အများကြီးလိုအပ်နေပါသေးတယ်။တာဂက်27ရာဂိုင်းနှုန်းအတွက်ဝိုင်းဝန်းကူညီပေးကြသည့်တော်လန်ပြည်သူအလုံးကိုကျေးဇူးအထူးတင်သလိုကျန်ရှိနေသေးသည့်တာဂက်89ရာဂိုင်းနှုန်းအတွက်ကမ်ပိန်ကာလမပြည့်စုံခင်ရေးပြကြားတဲ့ YGF ရေပေါ်များအတွက်တနင်္လာနေ့ဝိုင်းဝန်းကူညီထောက်ပံ့ပေးကြဖို့မြေတားရက်ခန့်ထပ်မံတိုက်တွန်းလိုက်ပါတယ်လို့တည်ပြီးဆိုထားပါတယ်။ရေးပြောက်ကြတဲ့ YGF မှရဲဘော်များဟာခြေတန်းစစ်မြေပြင်မှာပူပေါင်းမဟာမိတ်တပ်များနဲ့အတူရွေ့ရွချွန်ချွန်တိုက်ပွဲဝင်နေကြပြီးရဲဘော်များအတွက်လိုအပ်နေတဲ့ပစ္စည်းများအတွက်စီလုံးစစ်ချီမွန်တနင်္လာကမ်ပိန်းကိုတော်လှန်ပြည်သူများအားလုံးပါဝင်ကူညီပေးကြဖို့ဖိတ်ခေါ်ထားတာဖြစ်ပါတယ်ရှင်။နောက်ဆုံးတင်ပြပေးမယ့်သတင်းကတော့အမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပမဲ့ရောင်နီဖျော်ဖြေပွဲလက်မှတ်နေငယ်သားကျန်ရှိတော်တဲ့သတင်းဖြစ်ပါတယ်။စက်တင်ဘာလ23ရက်အမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပမဲ့ရောင်နီဖျော်ဖြေပွဲလက်မှတ်နေငယ်သားကျန်ရှိတော်တယ်လို့သိရပါတယ်။နယူးယောက်စီးတီးဆိုတာကမ္ဘာမှာရောအမေရိကန်ပြည်ထောင်စုထဲမှာရော The Big Cafe of the City That Never Sleeps ဆိုပြီးကြော်ကြားခံထားပါတယ်။24နာရီပတ်လုံးသက်ဝင်လှုပ်ရှားနေတဲ့မြို့တော်ကြီးဆိုပါတော့ဗျာ။တော်လိုင်းစိတ်သက်တွေဘယ်တော့မှတွေးမအေးပဲမြန်တန်းသက်ဝင်လှုပ်ရှားနေတဲ့ရောင်နီအဖွဲ့သားတွေကလည်း Never Sleeps မြို့တော်ကြီးမှာခုလာမဲ့စက်တင်ဘာလ23ရက်နေ့ညနေ4နာရီမှာခန္ဓာတိုင်းမြိတ်စွာကျင်းပဖျော်ဖြေတော့မှာပါ။ မြန်မာနယူးယောက်ကရီနေနဲ့လဲတာလာယာမှာသွေးမအေးပဲအမြဲတမ်းတဝင်လှုပ်ရှားနေတယ်ဆိုတာပြသကြဖို့နယူးယောက်ကရီနဲ့ရောင်းနေ live in NYC ဖွဲ့သားတွေစုံကြမှာတယ်မြန်မာနယူးယောက်ကရီရဲ့ဘယ်တော့မှသွေးမအေးပဲအမြဲတမ်းတဝင်လှုပ်ရှားနေကြတဲ့တာလာယာစိတ်ဓာတ်တွေကြောင့်ကျွန်တော်တို့ရဲ့ရောင်းနေ live in NYC ပွဲကြီးကလည်းအောင်မြင်မယ်လို့ယုံကြည်ပါတယ်ဒေါ်လာ200ဒေါ်လာ250ဒေါ်လာ300ဒေါ်လာ500လက်မှတ်တွေအနည်းငယ်ကျန်နေပါသေးတယ်ဆက်လက်အားဖြင့်ပေးကြလိမ့်မယ်လို့လည်းမျှော်လင့်ပါတယ်လို့အသိပေးဆိုထားပါတယ်။စူပါပွဲကနေရရှိလာမယ့်အကျိုးအမြတ်တရားရခိုင်တို့ကမြေပြင်ကိုဘယ်လိုစီစဉ်မလဲဆိုတာအလုံးသိရဖို့ဆက်လက်ကြေညာပေးသွားမယ်လို့လည်းဆိုပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့တာကြီးနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီနေ့နဲ့မနက်ဖြန်အတွက်မိုးလေဝသခန့်မှန်းချက်ကိုအေရီမတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်မိုးလေဝသအခြေအနေခန့်မှန်းချက်တွေကိုတင်ပြပေးသွားပါမယ်အခုတစ်ပတ်တွင်ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာအနောက်တောင်မုတ်တုံလေးဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်ဘင်္ဂလားပင်လယ်အော်အနောက်မြောက်ပိုင်းမှာလာမယ့်စက်တင်ဘာလ2ရက်နေ့ခန့်မှာလီဘီယာနဲ့ရေဝံတစ်ကြိမ်ဖြစ်ပေါ်လာနိုင်ပါတယ်အဆိုပါလီဘီယာနဲ့ရေဝံဟာအနောက်မြောက်ဘက်ကိုဦးတည်ရွှေ့ရှားနိုင်ပြီးစက်တင်ဘာလ5ရက်နေ့မှာအော်ဒိတ်တာမြောက်ပိုင်းနဲ့အနောက်ဘင်္ဂလားပြည်နယ်ကံယူရက်အနီးမှာမုန်တိုင်းငယ်အဖြစ်ကိုရောက်ရှိနိုင်ပါတယ်မိုးအခြေအနေကတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်၊ကရင်ပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမှုထစ်ချုံရွာနိုင်ပါတယ်။မကွေးတိုင်း၊ရန်ကုန်တိုင်း၊ပဲခူးတိုင်း၊အေရဝတီတိုင်း၊တနင်္သာရီတိုင်း၊ချင်းပြည်နယ်၊ရခိုင်ပြည်နယ်၊ကရင်ပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာလေပြင်းတိုက်ခတ်တာ၊နေရာကွက်ပြီးမိုးကြီးတာတွေကြောင့်မြေပြိုခြင်း၊တောင်ပြိုခြင်းနဲ့မြဝကြုံမော်ဒေတာတွေမှာကမ်းမပြိုခြင်းတွေဖြစ်ပေါ်နိုင်တဲ့အတွက်အထူးသတိပြုနေထိုင်သင့်ပါတယ်။အခုရသက်တပတ်တွင်မူသက်လေပြင်းကြောက်ရောက်နိုင်တဲ့အခြေအနေရှိတဲ့အတွက်မြေအိုးတလျှောက်ဒေတာတွေမှာနေထိုင်တဲ့ပြည်သူတွေအနေနဲ့မြေရေကြီးမှုပြည်နယ်ကိုအထူးသတိပြုပြီးကြိုတင်ရှောင်ရှားနိုင်ကြဖို့အကြံပြုအပ်ပါတယ်။အခုဆက်လက်ပြီးနေ့အလိုက်မိုးလေဝသအခြေအနေတွေကိုတင်ပြပေးသွားပါမယ်။စက်တင်ဘာလ၁ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးနောက်တောင်မုတ်တုံလေးဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြမကန်ယူရန်တချောင်းနဲ့ကန်လွန်ပင်လယ်ပြင်တို့မှာတခါတရံမိုးသက်လေပြင်းတွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကြစဉ်ရေပြင်းမြေပြင်းလေဟာအနောက်တောင်ဘက်ကနေတနအီကုန်မိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့စကိုင်းတိုင်းအောက်ပိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမှုထစ်ချုံရွာနိုင်ပြီးစကိုင်းတိုင်းအထက်ပိုင်းမန္တလေးတိုင်းနဲ့ကချင်ပြည်နယ်တို့မှာနေရာကွက်ကြားမှုထစ်ချုံရွာနိုင်ပါတယ်။မကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းရခိုင်ပြည်နယ်ချင်းပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်။မနက်ဖြန်စက်တင်ဘာလ2ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးနောက်တောင်မုတ်တုံလေးဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြမကန်ယူရန်တချောင်းနဲ့ကန်လွန်ပင်လယ်ပြင်တို့မှာတခါတရံမိုးသက်လေပြင်းတွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကြစဉ်ရေပြင်းမြေပြင်းလေဟာအနောက်တောင်ဘက်ကနေတနအီကုန်မိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမှုထစ်ချုံရွာနိုင်ပါတယ်။ကချင်ပြည်နယ်တနင်္သာရီတိုင်းရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင
်။ Radio NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာ။ဒီခုတစ်ခါတင်ဆက်ပေးမယ့်တော်လန်ရေးတိတ်ဂီတအစီအစဉ်မှာစလိုင်းထန်ကီရေးသားပြီးမိုင်းရမ်ရင်းဒီဆူထားတဲ့ PDF ဒုကိုကိုလို့အညီရတဲ့တော်လိုင်းတိတ်ဂီတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။တဘောလေးကောင်းတွေမနှောလေးဖြောင်းမယ် PDF ဒုကိုကိုပြည်သူအတွက်ဆိုလက်တည်ရှိတဲ့ CDF ဒုကိုကိုအများအတွက်ဆိုချက်တက်တဲ့သူ
Radio NUG သတင်းရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတပတ်အတွင်းသတင်းများကိုသဘောကရင်ဘာသာဖြင့်နော်ຫນွေဦးပွင့်မှတင်ဆက်ပေးထားပါတယ်ခင်ဗျာ
ဟယ်လိုရေကူဒီနာဝတ်တဲ့ဆောဆာဝတ်တောကွမ်ကတော့ဘာကြည့်လဲအန်ယူဂျီကိုလေးလိုအထရီတက်ကလေးတလုံးနဲ့မီလာအခဲဤဘတ်မီအတောဖူတက်ဆော့တဖာနေရာနမီဦးစက်ဒီကပတ်ဖာနေတူနီလောတက်ဆော့ခတ်တီတီနီဝဲလာအန်ယူဂျီတာဒါဒဒကိုတော့ဝဲကလိုကမ္မတာဒါဒဒတူနီဒိုတူခိုဒိုတဖာချာအဖူဘာဂျာမာဝဲကောဒိုတူဝဲကလိုစီတခါတက်ကရကရဝဲသူရဲ့ဒီကနေ့တစ်ခါပဲဆက်ပြီးတကူတချဝင်နေလို့ခင်ဗျာကြီးတာတဒတကူတော်ရဲ့ကလကမ္မတာတဒတတူမူလို့သူခိုတဖာချအုပ်ဖို့ဂျေပနီရဖာကီတူခီစီရဲ့ဤဘာတမအော်ဖဲလာအော်ခုခီစီတတော်ခီစီလီတော်ခီစီရဲ့တော်တတော်တော်ကူတော်ဘာတမဝီအော်ဝီဝီပါဝီခင်ဗျာကြီးသူဝဲကလခိုကလရူထူချောဝဲတပ်စောနေလို့လတောက်ပူဤသူခုနာလအဘဘူမာတဲ့ခါဟဲ့ချဝဲဒါနေပတိညာဘာနေလောတောက်ပူတပလောဤမေဒီတို့တပ်ပဆတ်တပိတမတဖာကမကတော်ဝဲဆုညာတော့တပ်ပဆတ်သူကရတဖာကမီဝဲဒိုတဲဝီပါတော့ကမနတာအောပုပုချပတကူဝဲဒါနေလောဆကတော်ခဲဤတပ်ပဆတ်ကရလအမီဝဲဒါစကိုင်းကောဒိုတူဝဲကလိုမန္တလေးကောဒိုတူဝဲကလိုမကွေးကောဒိုတူဝဲကလိုယူကလီတီကညောဝကောဒိုတူဝဲကလိုနေပြည်တော်ကောဒိုတူဝဲကလိုအေယဝဒီကောဒိုတူဝဲကလိုဝစ်ကူကောဒိုတူဝဲကလိုတနောတရေကောဒိုတူဝဲကလိုကောဒိုလောဆောတူဝဲကလိုဟာတစီကရဒော့ဖီမာဝဲတော့ပဆတ်တကိုချာဝီလီဖတူနီမောဟောဆောနီလောတာဆိုဖီဂျူနီဝဲဒါပီယတူအတောနဲအမတိပတ်ချစ်ပပိုကမ်နော်တဖာကောလောအပူဘာမဆူတာအီနီဒီတော့အတူတကနာအော်တရီအူဝခေအန်ယူကဆောချာဝီလီလောပြေတူအတောခုနာမီအောင်လာတကူမေဝေပြေတူလအမတိဝေဒကမ္မတဖာနီဘဘနာဆေဝေဒလေခေန်ယူမီတမဆုမဆောကောရဟုတိုင်ဖို့ကိုအတူတကနာအော်တရီဟောခေန်ယူဘတတအခွဲအိုပဒုဆတော်နီတဆတိဝေဒနီလောဖဲလာကူကီစီခတော်နီမီနာကတောပြေတူအတောခုနာမီအောင်လာတကူမေဝေပြေတူတဖာနီကဘလဝေဒါလေခေယျနေမိကရလတတော်တလို့တဖူဟုဘဒုစတော်နေတဆကေဝေဒါဒီနီလောပယောတုအတတဖူဤမဝဲကြာတတတဖာမီဘာတာပပနောအောတုပယောတုအတကိုနာမီအောင်လိုက်တော်ကလတဖာဒီတုတကေယောတစီညောအောစူအိုက်စီဂျေအိုက်စီစီတောအာဂျင်တီးနာတစီညောဘူတဖာအိုနေဘာတလေပတ်ထတီအဝဲဒီတပိတမတဖာမီပတိညာဘာစီခောနီလောတို့ပြရတိကမဝဲတာမျိုးခုချက်ဖတ်တာဖာဤတူတူလိုဝဲလေခေအန်တူချက်ကိုပါဝဲတာတို့တူညီလာတာဆုံးနော်တက်ဆက်စစ်မင်းတူနေဝဲတာပြရတိကမဝဲတာမျိုးခုချက်ဖတ်တာဖာကိုဘလို့အကလေးမဘာခဲတာတဖာဦးခေဝဲတာစင်ရောဝဲခေအန်မျိုးချော်ကိုခေပလောချာနေလို့ပြရတိကမဝဲတာမျိုးခုချက်ဖတ်တာဖာကိုဘလို့အကလေးမဘာခဲတာတဖာဦးခေဝဲတာစင်ရောဝဲခေအန်မျိုးချူချော်ဝဲတက်ဆက်နေလို့ပြေတူကမဝဲတာချက်ဖို့တဖာဤတမီဒီတတူတဇဝီခတိကဆာအတောဘာဥဒဟမနာစုတာဟုကိုပြတိကောဝတာကပိတောတမီတခုလေအဝအကလတတူနေဝဲအဝီကျဲဝဒနီလောပြေတူမဝဲမခုချက်ဖို့တဖာဤလေအဝဲတေတူကရောဝတခောတာကပိမီဥဒနာကီလေကမေတဖာအဝတခောတမနီမအပူတောဝီနေပါပလတ်စကောဝဒနီလောအခုမူချောကောရေပူကမေတဖာတပ်ပစကရတဖာ CSO CPO တဖာတော်တဘူတဘခုနာတဖာအတုဒီတုအတုတလမဘာခာတာဝဟိပလဝစကောနီလောဒီတဟိပလောတုပလအတဒုကနာဝတဖာနီဒီတစီညောအဝဒအတုပိဟဝတစီညောအဝနီပတုနီဘာတဆောနီလောတပ်ပစလကိတတူနီဝနာခလလူချူကောရီနီသူအတောတဖာအတမအဟုကမြေခိယဘဒဝချာဝနီလောကညောဘကလူတကရကရောကိုယ်တူလေးတစ်ဆက်တလခေါ်ခရလူချူကိုရီနေပြေတူအတတဖာလေးစကောဖတ်ဒိုဂျွန်တဖာဒီတတူပါအဝဲအတူလေခတာဟုကမ္မခီရဘဒိုဝဲအေခေအန်ယူချူချဝဲတာဆောနီလောဖဲလာကိုခီစီတတနီဟာခီနာရီမင်းတစီနေဖဲလာလူကိုစာအင်ပြေတလောပြေတူခလာယာခီရခီစီလူနေလေခဝဲတာလေခစီတနမတဖလို့တော့ပိုခွာအတအိုလူစီခီနီတကဘဒိုဝဲတာနီလောဖဲဆော့တီကိုစာစီကိုဟာခင်ရခင်မီကကြောထောလူခုတော်ဘူ kamaya kisi tu ne betulong da dria kisi mama sugwe phado khipro ho pumu ata otasi khonu dra ba do weda ni petinya masikoni lo tekati ba mukosa siko phela aku kisi tatani wo khona sekto payatu khalaya khusi ne lu chung ta phale khata phe payasi towa do damalu chu ta prahawa wani petinya masikoni lo dole haki nai takho ka jaw taya tukara ni mo tato su nyam beta taw le dilo we takya khi sima ma su ko we phado tak le ho here pro jaw to kha phya de pro how are we lo do du ba do we da wi ni kto ni ba jaw so ni lo jan le ko khu kwa su ni kha ko khe we na de tu ni ina la community de kha ni kale khu su ma ni de we wa ni ni cha hi de ba su de ki ni lo Jarasele patan itu kali dati nila kalau dia kena baca tu di mana tu mesti bang sabun gitu.
Di kini garo di mana be radio and nuji ye si sunugu kita jenala ipamishi ni masa noje mana senai gue ne ni senai gue cini ma biarle sumpi cabasushi radio and nuji gu. မနက်ပိုင်းရှင်းနိုင်ွယ်မှာလိုင်းတူ 16.5 MHz နဲ့ညပိုင်းရှင်းနိုင်ွယ်မှာလိုင်းတူ 95 MHz 1.3 MHz နဲ့ဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြချမ်းသာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို San Francisco Bay Area အခြေစိုက်မြန်မာမိသားစုများနိုင်ငံတကာကစိတ်နှာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရပါစေ